ငင်းချန်ထောင်ကအကျဉ်းသားတွေဟာအိတ်ဆောင်တကားတန်ကျိုးတက်တာနဲ့ထောင်ဝင်စာထုတ်ကန့်သက်တင်းကျပ်တာအပါအဝင်အချက်၁၁ချက်ကိုတောင်းဆိုဆန္ဒပြတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်ကအကျဉ်းသားတွေဆန္ဒပြတာနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။တချို့လူကြိုရင်းအကြောင်းတချို့ကိစ္စလေမျိုးလေးမှာတင်းကျပ်တဲ့ကိစ္စမျိုးလေးရှိတတ်ပါတယ်။ဒါပေမဲ့လည်းဒီနေ့ကာလမှာဘလောက်ထိလူကြိုရင်းကိုစိတ်ခွန်မှုရှိနေရဲဆိုတဲ့ကိစ္စတော့ကျွန်တော်သိကြမသိဘူး။ဒါပေမဲ့လည်းအခုအချိန်ဒီမျိုးမှာတော့ဒါလောက်ထိလုပ်ဖို့မလုပ်အပ်သေးဘူးလို့ဟိုကျွန်တော်ထင်ပါတယ်။တိတ်ဆောင်တကားတွေကိုသစကြိုးကတ်တာတို့ဒီမလွယ်ပေါက်ပုံစံမျိုးလုပ်တယ်ဆိုတဲ့စိတ်ကတော့ဟိုတခြားထောင်နေမှာလည်းဟာဒါမျိုးမရှိခဲ့ပါဘူး။
အကျဉ်းထောင်တွေကဆန္ဒပြတောင်းဆိုသံတွေကိုရှင်းရှင်းလင်းလင်းမကြားရပါပဲ။အလိုမရှိဆိုတဲ့အတန်ကိုတော့ကြားခဲ့ရတယ်လို့အကျဉ်းထောင်ရှိကိုရောက်ခဲ့တဲ့မြင်းချန်ဒေသခံကိုပူပူကပြောပါတယ
်။အတရားတွေသူကျင်းပါလေထဲထဲရည်ရှိတဲ့ဟာပဲကြားရတယ်ခင်ဗျာ။အလိုမရှိလို့ပါတော့အော်တယ်လေ။အလိုတက်တက်ကွက်ကွက်တော့ကျွန်တော်တို့မကြားဘူးခင်ဗျာ။ကျွန်တော်ကနည်းနည်းလှမ်းတယ်ခင်ဗျာ။ဟိုထောင်ရဲ့အပြင်အထဲမှာတော့လုံခြုံရေးတွေပဲရှိရလေ။လုံခြုံရေးရှိတော့ကျွန်တော်တို့ကဟိုထောင်ရဲ့ပြဝင်ရဲ့အပြင်ဘက်ကပဲကျွန်တော်တို့ကရိုက်ကြည့်နေရတာခင်ဗျာ။အဲ့တော့သူတို့အထက်အော်တယ်အလိုမရှိစကားတော့ကျွန်တော်ကိုကိုပြပြကြားတယ်။ဒါလုံရင်ရတော့ဒါရဲအင်အားနဲ့ဝင်လာတော့တွေ့ရတယ်ခင်ဗျာ။ရှိတယ်အထက်မှာစတန်းမှာရှိလေ
။အကျဉ်းသားတွေဆန္ဒပြတာနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေထောင်ပိုင်တဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ရောက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးဒီကနေ့ညနေပိုင်းမှာနှစ်ဖက်သဘောတူညီမှုတွေရခဲ့တယ်လို့သိရပါဗျ။မြင်းချံမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုစလဲဦးချမ်းမြေကလုံခြုံရေးအရာအိတ်ဆောင်တန်ကျိုးတက်တာကလွဲပြီးအကျဉ်းသားတွေတောင်းဆိုတဲ့ကြံတဲ့အချက်တွေကိုလိုက်ရောပေးခဲ့တယ်လို့ပြောပါတယ်
။ရုံးအရာကိုသူကဟိုဟာပေါ့တကားကိုကျွန်တော်တို့ကနှစ်ပေးလောက်ရှိတဲ့ချိုးတန်ကျိုးပေါ့နော်အဲ့ဒါနဲ့ချိန်တာပေါ့။အဲ့တစ်ချက်ကတော့သူတို့ဟိုအကျဉ်းလက်ဆွဲလက်မှလည်းပါလာပေါ့နော်အဲ့လိုလောက်ရမယ်ဆိုပြီးတော့အဲ့ဒါကိုထောင်းအဲ့ဒီကအကျဉ်းသားတွေကိုပေါ့ဗျာအဲ့လိုမျိုးအသိပညာမပေးဘဲနဲ့သူကလှုပ်လိုက်တဲ့အခါကျတော့နားလည်မှုတွေလွဲကုန်တာအဲ့အဲ့တစ်ချက်ကတော့ဒီထောင်းလက်ဆွဲနဲ့ပေါ့နော်သူတို့ရှင်းပြလိုက်တာပေါ့ရှင်းတော့အဲ့ဒါကိုလက်ခံတယ်ပြင်းထောင်းပိုင်းအဆက်ဆက်ကပေါ့ထောင်းပိုင်းအဆက်ဆက်ကမလုပ်ခဲ့ဘူးပေါ့ဗျာအခုလက်ရှိထောင်းပိုင်းကမှထားလှုပ်လိုက်တာပေါ့
နေ့ဘက်မှာအိတ်ဆောင်တကားတွေကိုအပြည့်ဖွင့်ပေးထားပြီးညအချိန်လုံခြုံရေးလိုအပ်ချက်အရလူတယောက်ထွက်စာတန်ကျိုးခတ်တာကိုမကျေနပ်လို့ဆန္ဒပြတာလို့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးက RFA ကိုပြောပါတယ်
အထဲမှာညကြိုင်အရေးပေါ်လူနာတို့စေယုံထုတ်ဖို့ရှိတယ်ဆိုရင်လူတယောက်စာထွက်နိုင်အောင်ကျွန်တော်တို့ကဆောင်ရွက်တာတကယ်လို့ဒီအိမ်တကားကိုဖွင့်လိုက်ရင်လူအများကြီးထွက်သွားနိုင်တယ်လူအများကြီးထွက်သွားနိုင်ရင်ဆိုရင်လုံခြုံရေးကြိုးပမ်းမှုကိုဖြစ်စေနိုင်တယ်လူအဲ့လိုထွက်သွားရင်ထောင်ပိုင်းကအရေးယူခံရတယ်တရောက်ထောင်ပိုင်းကလုံခြုံရေးလိုအပ်ချက်အရာအချင်းထောင်ဥပဒေနဲ့ပါချိချက်အရာဒါတန်ကျိုးလူတယောက်စာထွက်လို့ရအောင်ပဲလုပ်တာ
အချင်းထောင်တွင်ကျန်းမာရေးစားတောင်းနေထိုင်မှုတွေနဲ့ပတ်သက်ပြီးကျေနပ်မှုမရှိရင်ထောင်ပိုင်းတွေနဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်စတဲ့တာဝန်ရှိသူတွေလာရောက်စစ်ဆေးချိန်မှာတိုင်ကြားလို့ရပြီးအခုလိုထောင်တွင်ဆန္ဒပြတာဟာအချင်းထောင်ဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဦးမင်းထွန်းစိုးကပြောပါတယ်အချင်းသားတွေဆန္ဒပြတောင်းဆိုတာကြောင့်တန်ကျိုးကိုဖြုတ်ပေးသွားမှာမဟုတ်ပဲဆက်တက်သွားမှာဖြစ်ပြီးစူပူမှုလုပ်သူတွေကိုစီစစ်ပြီးအချင်းထောင်ဥပဒေနဲ့ညီအရေးယူသွားမယ်လို့လည်းဆိုပါတယ်မြင်းချန်အချင်းထောင်ဟာ1990ခုနှစ်နောက်ပိုင်းစစ်အစိုးရလက်ထက်မှာစီကဲအလွန်တင်းကျပ်တဲ့အချင်းထောင်ဖြစ်ပြီးပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကလည်းမြင်းချန်ထောင်မှာထောင်စီကဲတွေတင်းကျပ်လို့ဆိုပြီးအချင်းသားတွေကထောင်တွင်းဆန္ဒပြတာတွေရှိခဲ့မှုပါလေရှင်ကျမဖြူဖြူခိုင်ပါ